ရန်ကုန်မြို့မရန်ကုန်မြို့နယ်နှစ်ရက်ကွယ်မတ်တင်ကြီးထုံးအိမ်မှာအိမ်ကူလုကိုင်နေတဲ့ဆန်းနေရွယ်ကလေးဖြစ်သူမတ်အေးတန်နာဟာပုတ်ပွက်ဆူနေတဲ့ရင်းနှီးပူနဲ့ပတ်ခံရခြင်းရေချိုးကြောက်ပြားမှဝမ်းရောက်မှောက်ခမ်းပြီးအပေါ်ကနေတက်နစ်ခံရခြင်းခြေထောက်နဲ့အကန့်ခံရခြင်းမိဘူးနဲ့အကက်ခံရခြင်းအရိုက်ခံရခြင်းတို့ကိုခံခဲ့ရပြီးအင်းစိညွန်းနဲ့ဆေးရုံမှာအတွေးလူနာအဖြစ်ကူတာခံရပါတယ်။အရှင်မတ်တင်ကြီးထုံးနဲ့အိမ်ကူလုကိုင်နေတဲ့ဆန်းနေရွယ်ကလေးဖြစ်သူမတ်အေးတန်နာဟာဆွေမျိုးနီးစပ်သူလည်းဖြစ်ပြီးတလောက်ကိုလစာ1000ခွဲကနေ3000အထိတာရရှိပါတယ်။အဲ့ဒီလိုညှဉ်းပန်းနှိပ်စက်ခံရတာဟာအချိန်ပေါင်းများစွာဖြစ်ခဲ့တာဖြစ်ပြီးအဲ့ဒီလိုနှိပ်စက်ခံရတိုင်းမအေးတန်တာဟာအပြင်ထွက်ဈေးဝယ်ရမှာမျက်နှာနဲ့ဒရာတွေကိုလူမမြင်အောင်သွားဖို့အင်ရှင်မတ်တင်ကြီးထုံးကပြောဆိုတာကြောင့်တနည်းနည်းပါအကြာနှိပ်စက်ခံရတာကိုဘသူမှမသိရှိခဲ့ရပါဘူး။နောက်ဆုံးအနှိပ်စက်ခံရတဲ့အချိန်မှာတော့မအေးတန်တာဟာအိမ်အောက်ကခေါက်ဆွဲကြောဆိုင်ကိုအကူအညီတောင်းခဲ့တာကြောင့်ရက်ွက်ယာယီမှုဥက္ကဋ္ဌတွေသိရှိခဲ့ရတာဖြစ်ပါတယ်။တယ်လိုဖြစ်တိုင်ကြားခဲ့တဲ့မရန်ကုန်နှစ်ရက်ွက်ယာယီမှုဦးစန်းကိုကတော့ကလေးတငယ်တွေကိုအဲ့ဒီလိုနှိပ်စက်တာတွေကိုမလိုလားတဲ့အတွက်တွားရောက်အမှုဖွင့်တိုင်ကြားခဲ့တာလို့ပြောပါတယ
်။အခုမြင်နေတော့ကလေးရတော့အခုအဲ့ဒီရောက်တဲ့နေ့မှာပေါ့နော်ကြည့်လိုက်တော့ဖြတ်တဲ့နေ့မှာမြင်လိုက်တဲ့ဆိုတော့ဒဏ်ကြက်တွေနဲ့မြင်နေတော့ဒီနေ့မှာတော့မကောင်းဘူးပေါ့ကွာတတော်ကြီးစွန့်နေကြေခွဲကြီးမရှိသင့်ခဲ့ဖြစ်သွားတာပေါ့။အဲ့တော့ဟိုကာယကံရှင်တွေကလိန်ညာနေတော့အဲ့တော့အခုတည်းကဲရဲနေပဲအခုညီကောင်းပြီးတော့ဟိုးစာဖြစ်သွားတယ်ပေါ့နော်။အဲ့ဒါလေးဖြစ်သွားတာပေါ့။အခုတော့သူအဓိကပြောချင်တာကဘွဲ့ခံဟိုးစာပဲ။ယာယီမှုတစ်ယောက်အနေနဲ့ဟိုးစာဖြစ်တာတော့ဒီလိုတင်ရှင်ကြီးကပေါ့နော်မရှိသင့်ရတာကလေးလေးကိုပေါ်ပြီးတော့အတုံးချတာတွေကဒါကတော့နေရာတိုင်းမှာတော့ပုံလိုပေါက်နေတာပေါ့အထူးသဖြင့်ကိုတွေကတော့အောက်ခြေအားယာယီမှုတွေတတိထားပြီးတော့ကာဝယ်ဆောင်ချောက်ပေးစီခြင်းနဲ့သူတို့မရှိတာနောက်တော့လည်းကလေးလေးကိုဒီရွယ်လေးတွေမှာမခိုင်းသေးခြင်းဖြစ်နိုင်ပေါ့နော်ကလေးဥပဒေကာဝယ်ဆောင်ချောက်ရေးအခွင့်အရေးတွေကဒါတွေကိုပြည်ပြည်ကျကျလုပ်ပေးစီခြင်းနဲ့အကူကတော့အဲ့လိုမျိုးခံယူထားတယ်နောက်နောက်နဲ့မပေါ်ဖောက်အောင်အကူကတော့အခုပေါ့နော်ဥပဒေအတိုင်းနဲ့အမှားမှန်ဆုံးပြတော့အကူအမှန်တရားတော့ကိုဒီကလေးဆိုတာအကူလိုက်မယ်လို့အကူသုံးပြထားတယ်
မအေးတနာရဲ့မိဘတွေဟာတွန်းလင်းမြို့မှာနေထိုင်ကြသူတွေဖြစ်ပြီးအနှိမ့်ဆက်ခံရတဲ့ဒဏ်ရာတွေကိုမိဘတွေကမေးတဲ့အခါမှာချော်လဲလို့ဒဏ်ရာရတာလို့တာဖြေချခဲ့ပြီးအင်ကိုသူမရဲ့လစာကိုထောက်ပံ့နေရသူပါမအေးတနာမှာမောင်နှမ9ယောက်ရှိပြီးတမီးအလက်ဖြစ်တဲ့အတွက်သူမရဲ့ဆွေမျိုးနီးစပ်သူမတ်တင်ကြီးထွန်းအိမ်မှာလာရောက်ပြီးအဝိရှော်မီးပူတိုက်ထမင်းချက်အင်တန်ရှင်တွေကိုလုကင်ခဲ့ရပါတယ်အရက်ကွက်ရဲ့ရက်ကွက်ဥက္ကဋ္ဌဖြစ်သူဒေါ်ရင်ရင်ထွန်းကတော့ကလေးတငယ်တွေကိုအဲ့ဒီလိုညှဉ်းပန်းနှိပ်စက်တာတွေမရှိသင့်ဘူးလို့ပြောပါတယ
်ကလေးတငယ်ညမနေစမှုပေါ့နော်အဲ့ဒါရတော့မရှိသေးဘူးပေါ့အမှန်တမ်းပြောရင်တော့တာကြီးဟာဟိုလူအချင်းချင်းကိုလောက်တာတော့မကောင်းဘူးပေါ့နော်တိရစ္ဆာန်မှာတော့ကြီးနိုင်ငင်းချင်းဆိုတော့ရှိတာပေါ့ဒါတိရစ္ဆာန်ဟိုလူဆိုတာကမေတ္တာတရားရှိရမယ်ပြီးတော့နောက်ဗုဒ္ဓဘာသာနိုင်ငံကြီးဗုဒ္ဓဘာသာထွန်းကားနေတဲ့နိုင်ငံမှာဒါတိမဖြစ်သင့်ဘူးပေါ့အမားတော့ကိုကမိန်းမသားဖြစ်တဲ့အတွက်ကြောင့်ကလေးတွေကိုဒါပဲလို့ပြောနိုးလိုက်ရတဲ့မိခင်တယောက်ဖြစ်တဲ့အတွက်ကြောင့်တော့အမားတော့ဘယ်ကလေးပဲဖြစ်ဖြစ်အမညင်အမသားလိုပဲမတော်တာလေ
မြန်မာနိုင်ငံမျိုးသားလူခွင့်ရေးကော်မရှင်ကအုပ်ချုပ်လင်အောင်ကတော့ဒီအမှုဟာလူခွင့်ရေးချိုးဖောက်မှုပဲလို့သုံးသပ်ပြောကြပါတယ
်။မြို့လူကမှနှိမ့်ဆက်ညင်မှန်ရင်မပြူရမယ်လို့ဒီစီချင်ကြတာမှာတိတိကျကျပေါ်ပြတာကိုအဲဒီလိုကိုရဲ့အလုပ်ကမှအိမ်ပေါ်ကိုအခုလေနှိမ့်ဆက်ညင်မှန်မှုတွေလုပ်တဲ့ဆိုတာလူခွင့်ရေးချိုးဖောက်တာပါပဲ။ဒါတော့ဟိုဝန်တန်းပေါ့အလုပ်ကမားပေါ့အလုပ်ကမားဆိုတော့ကျွန်တော်အလုပ်ကမားတယောက်ကတော့၃ပေါင်းမရဘူးလာတာဒါလေးကလည်းသူ့ရဲ့လုံအားနဲ့ဖိုက်တန်နဲ့လောက်ခဏတာမရတာ
ဒါအပြင်မြန်မာနိုင်ငံမှာဖြစ်ပွားခဲ့တဲ့လူခွေရေးချိုးဖောက်မှုတွေထဲမှာယခုမှဟာဆိုးရွားတဲ့လူခွေရေးချိုးဖောက်မှုထဲမှာပါဝင်နေတယ်လို့ဦးရင်လျောင်ကဆက်ပြောပြပါဗျမရန်ကုန်မြို့နယ်တိုင်းဒေသကြီးလွတ်တော်ကိုယ်စားလှယ်ဦးရန်ရှင်းကတော့အမှုအတွက်လိုအပ်တာတွေနဲ့ဒီကလေးဆေးရုံကဆင်းလာရင်လူမှုဝန်ထမ်းဦးစီးဌာနနဲ့ပေါင်းပြီးကြောင်းပြန်တရည်အတွက်ပါလှူဆောင်သွားမယ်လို့ပြောပါတယ်
။တရားပြောထားတဲ့အခါကျတကယ်လို့ရှိနေပါရင်လည်းလိုလို့ရှိရင်ကျွန်တော်ကူညီပေးပါမယ်။အခုတော့ဒီကလေးဆေးရုံကပြန်ဆင်းလာလို့ရှိရင်ကျွန်တော်လူမှုဝန်ထမ်းနဲ့ပေါ့နော်ဒါတွေကျွန်တော်ညှိနှိုင်းပြီးတော့မှဖြစ်နိုင်ရင်ကတော့ကျွန်တော်တို့အနေနဲ့ကတော့ဟိုပါပေါ့နော်ဒီအမျိုးသမီးရအခွဲ NLD မျိုးသမီးရအခွဲလည်းစီစဉ်ထားပါတယ်ကျွန်တော်တို့ဒီကလေးကိုမျိုးသမီးတွေကပေါ့နော်ကလေးတွေကတခုပို့ပြီးတော့မှဒါစာရင်းညှာဆက်တင်ဖို့ပေါ့နော်ဒါကျွန်တော်တို့ညှာဆက်တင်ပြီးကောင်းမှုအနေနဲ့လို့ကျွန်တော်တို့ဒါစီစဉ်သွားပါမယ်။
မအေးတနာဟာအတန်းပညာ2တန်းထိတာတက်ရောက်ခဲ့ရပြီးအသက်18နှစ်မပြည့်သေးတဲ့ကလေးလူသမားတအူးလည်းဖြစ်ပါတယ်ခင်ဗျာ။